Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2016ဂျွန်လ3ရက်တောက်ကြနေပနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနေ့အစည်းအဝေးမှာတော့ကျမနန္ဒချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါပါ။မြန်မာအပေါင်းအဝေးနိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်လွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တက်ပတ်လည်အစင်ခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်အကြမ်းဖက်ထိန်းချုပ်မှုတွေကိုကြည့်ရင် IS အစွန်းရောက်အဖွဲ့လို့ဖွဲ့ရဖြန့်ကျက်မှုဟာအရှိတောင်အရှကောကေးဆပ်စ်ဒေတာနဲ့အာဖရိကဒေတာအပေါင်းအဝေးဒေတာတွေမှာပုံမကြီးထွားကျပြန့်နေတယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့အကြမ်းဖက်မှုနှစ်ပတ်လည်ဆိုင်ညီလာခံမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနန္ဒာကြီး
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြရမှာကလက်ရှိအစိုးရလက်ထက်နိုင်ငံရေးအကျဉ်းသားအဖြစ်တရားဝင်သတ်မှတ်သင့်မသိန်းဆိုတဲ့အပေါ်မြန်မာရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။
2008ဖွဲ့စည်းပုံကလည်းကျွန်တော်တို့အများစုကတော့သင်ဆင်းဖို့တောင်းဆိုနေတဲ့အခြေအနေဖြစ်တော့ဖွဲ့စည်းပုံကိုထောက်ပြတဲ့ဟာကတော့ဂျိုးကျောင်းစီရော
အခုလိုပြောကြားချက်တွေနဲ့အတူကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့ရမုံငွေကိုအလွဲသုံးစားလုပ်ထားတဲ့ဆိုတော့စွတ်စွဲတိုင်ကြားချက်ကို Global Witness အဖွဲ့ကဘာပြောလိုက်တယ်လဲဆိုတာနဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက်အသစ်ဖွဲ့စည်းလိုက်တဲ့ NRPC အဖွဲ့အနေနဲ့ဘလို့မူဝါဒတွေနဲ့လှုပ်ဆောင်သွားမလဲတခါမန္တလေးတိုင်းချင်းရဲတာဇံမြို့နယ်မှာဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်ခဲ့ရတဲ့အခြေအနေဒါတွေကိုအခုမနက်မှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်တဲ့တင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
။ကဘာတဝမ်းအချမ်းဖက်ချင်းချောက်မှုတွေကိုကြည့်ရင် IS အစွန်းရောက်အဖွဲ့လို့အဖွဲ့ရဲ့ဖြန့်ကျက်ပြန့်နှံ့မှုတွေဟာအရှိတောင်အာရှရုရှားနိုင်ငံမြောက်ပိုင်းကောကေးဆပ်စ်ဒေသနဲ့အာဖရိကအပဝင်ဒေသတွေမှာပိုးပြီးကြီးမားလာတာတွေ့ရတယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့အကြမ်းဖက်မှုဆိုင်ရာနှစ်ပတ်လည်အစိုးရခန်းစာမှာဖော်ပြထားပါတယ်။ Al-Qaeda, Boko Haram နဲ့ Al-Shabaab အဖွဲ့တွေကမတိမငြိမ်ဖြစ်အောင်ဆက်ပြီးတိုက်ခိုက်နေချိန်မှာ IS အစွန်းရောက်တွေကပြီးခဲ့တဲ့နှစ်ထဲမှာကမ္ဘာတဝန်းအကြီးမားဆုံးထိန်းချုပ်မှုဖြစ်တဲ့အထူးသဖြင့် Syria နဲ့ Iran နိုင်ငံတွေမှာဆက်ပြီးခိုင်ခိုင်မာမာရှိနေတယ်လို့လည်းအမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။2015နောက်ပိုင်းနှစ်ဝက်လောက်မှာတော့ဒီနှစ်နိုင်ငံမှာ IS အစွန်းရောက်အဖွဲ့တချို့အချိန်မုန်းခံနေရခြင်းမှာပြင်းထန်တဲ့တူရကီအပေါင်းအဝင်ကမ္ဘာတခြားဒေသတွေမှာသူတို့ကဇက်တိုက်ဆိုးသလိုတိုက်ခိုက်မှုတွေလုပ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ IS အဖွဲ့အနေနဲ့လေပြင်းမှာအောင်မြင်မှုတွေရတယ်လို့ Afghanistan, Pakistan နဲ့ Nigeria အပေါင်းအဝင်နိုင်ငံမျိုးတွေမှာသူတို့ရဲ့မဟာမိတ်အဖွဲ့တွေကိုပါထူထောင်နိုင်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်စုရဲ့အစိုးရခန်းစာထဲမှာနိုင်ငံရေးအကြမ်းဖက်အဖွဲ့ဖြစ်တဲ့တတ်မှတ်ခဲ့တဲ့အဖွဲ့ပေါင်း60နီးပါးရှိနေတယ်လို့ကမ္ဘာတဝန်းအကြမ်းဖက်ချိန်မွေးလှုပ်ဆောင်အောင်မှာဆိုးရတဲ့နိုင်ငံဖြစ်တဲ့နိုင်ငံအတော်များများကိုတတ်မှတ်ခဲ့တာပါနိုင်ငံရေးချားကလာရောက်တိုက်ခိုက်သူများအရေးနဲ့ပတ်သက်ပြီးနိုင်ငံပေါင်း45နိုင်ငံကဥပဒေတွေထုတ်ပြန်တာဒါမှမဟုတ်ပြန်လည်မွမ်းမံတာတွေလုပ်ခဲ့တယ်လို့လည်းထုတ်ပြန်တဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်
ဗုဒ္ဓဖူးနဲ့ညနေကတာလီဘန်တွေဟာအာဖဂန်နစ္စတန်မြောက်ပိုင်းမှာအနည်းဆုံးခီးသွွား18ဦးကိုပြန်မေးဆွဲသွားခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါရယ်ခီးသွွားတွေဟာဘက်ဟခိုင်ကဒေသခံတွေဖြစ်ပြီးဆာအီလ်ပေါလ်ပြည်နယ်မြို့တော်ကိုဘတ်စကားနဲ့သွားနေစဉ်မှာတာလီဘန်တွေကပြန်မေးဆွဲသွားတာဖြစ်တယ်လို့ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဇဘူလာအမာနီကပြောပါရယ်ဒေသရင်းလူမျိုးစုခေါင်းဆောင်တွေကခီးသွွားတွေပြန်လည်လွတ်မြောက်ဖို့ညှိနှိုင်းနေတယ်လို့လည်းပြောပါရယ်ခုပတ်စောပိုင်းကပဲအာဖဂန်နစ္စတန်မြောက်ပိုင်းကွန်တက်စ်ပြည်နယ်ကအဝေးပြေးလမ်းမတစ်ခုပေါ်မှာတရားဝင်စစ်ဆေးဂိတ်ဖွင့်ထားတဲ့စစ်သွေးကြွတွေကခီးသွွား200ကျော်ကိုပြန်ပြီးဆွဲခဲ့ပါသေးတယ်။နောက်ပိုင်းခီးသွွားအချို့ကိုပြန်လွှတ်ပေးခဲ့ပေမယ့်အနည်းဆုံး18ဦးလောက်ကိုပြတ်တက်ပြတ်ခဲ့ပါတယ်။အာဖဂန်နစ္စတန်ရဲ့အခြားတစ်ဖက်မှာတော့အစိုးရမဟုတ်တဲ့အဖွဲ့တစ်ဖွဲ့မှအလုပ်လုပ်နေတဲ့ဝန်ထမ်း2ဦးနဲ့ဒရိုင်ဘာ2ဦးတို့ကိုဘဂဟန်ပြည်နယ်ကနေပါရဝမ်ပြည်နယ်ကိုကားမောင်းလာစဉ်မှာတက်ပြတ်ခံခဲ့ရတယ်လို့ပြည်နယ်အရာရှိကပြောပါတယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကနာမည်ကြီးဟိုတယ်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တနတ်သမားတွေကိုလုံခြုံရေးတပ်တွေကပြစ်တက်လိုက်ခဲ့တဲ့နောက်မှာဒီတိုက်ခိုက်မှုကြောင့်သေဆုံးသွားသူအရေအတွက်ဟာ24ယောက်ရှိသွားပြီလို့ဆိုမာလီယာတာဝန်ရှိသူတွေကပြောပါတယ်။ဂျာတာပရင်းနဲ့မနေ့ပိုင်း Ambassador Hotel မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းတနတ်သမား3ဦးကိုလုံခြုံရေးတွေကပြစ်တက်ခဲ့ပြီးဒဇာကန်ဖြစ်တဲ့ဖမ်းခံနေရသူ59ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့တနတ်သမားတွေကလည်းညာရင်းချင်းမှာပဲဖမ်းနိုင်ခဲ့ပါတယ်လို့လုံခြုံရေးဝန်ကြီးက VOA ဆိုမာလီယာဌာနကိုပြောပါတယ်။စတင်တိုက် ခိုက်ခဲ့တဲ့ဗော်ဒဖုန်းနဲ့နေလေပန်းကဟိုတယ်အပြင်ဘက်မှာကားဘုံပောက်ကွဲမှုဖြစ်ပွားပြီးတိုက်ခိုက်သူတွေတဲကသရုပ်ထလူသေဆုံးခဲ့တာပါ။အဲဒီနောက်မှာတနတ်သမားတွေကဟိုတယ်ထဲမှာတထပ်ပြီးတထပ်ဝင်ရောက်ပြီးတဲခုံနေသူတွေကိုတနတ်နဲ့ပြစ်တက်ခဲ့တာဖြစ်ပါတယ်။အရက်သား12ဦးအဆောင်3ဦးနဲ့လွှတ်တော်9စလဲ2ဦးပါဝင်သေဆုံးရသူက18ဦးတည်းမနေရှိပြီးသူတို့ဟာဟိုတယ်ထဲမှာဖြစ်စေဟိုတယ်အနားတဝိုက်မှာဖြစ်စေအသက်ခံရတယ်လို့ပြောပါတယ်။ဆေးရုံကိုရောက်လာတဲ့တနတ်ဒဏ်ရာနဲ့လူ3ဦးကတော့ရခဲ့တဲ့ဒဏ်ရာရင်းနဲ့သေဆုံးသွားတယ်လို့မိုဂါဒီရှူဆေးရုံတခုကတာဝန်ခံကပြောပါတယ်။ဒီတိုက်ခိုက်မှုကိုဆိုမာလီယာအယ်ရှက်ဘတ်စစ်သွေးချောက်အဖွဲ့ကလှုပ်ဆောင်လာဖြစ်ကြောင်းကြေညာပါတယ်။ဒီဟိုတယ်ဟာဆိုမာလီယာအစိုးရအသုံးပြုနေတာမို့ပြစ်မှတ်ထားတိုက်ခိုက်တာလို့လည်းပြောပါတယ်။ဒီဟိုတယ်ဟာသမရနန်းတော်နာမှာရှိတဲ့မြို့အချက်ချာလမ်းမကြီးပေါ်မှာရှိပါတယ်။
Democratic Party သမရလောင်းဖြစ်ဖို့ရှေ့ဆုံးကပြေးနေတဲ့ Hillary Clinton ဟာကြာသပတေးနေ့ကကယ်လီဖိုးနီးယားပြည်နယ် San Diego မှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့မိန့်ခွန်းပြောကြရမှာပြန်ဘက် Republican Party က Donald Trump ကိုအန္တရာယ်ရှိပြီးသမရဖြစ်ဖို့အရေးချင်းမပြည့်မီတဲ့သူလို့ပြောလိုက်ပါတယ်။ Trump ဟာဗဟုသုတတည်ငြိမ်မှုနဲ့အလွန်ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့ဒီလိုရာသူတစ်ခုကိုယူဖို့အတွက်မသင့်တော်ဘူးလို့သူမကပြောလိုက်ပါတယ်။ Donald Trump ဟာတစုံတစ်ယောက်ကသူ့ကိုစိတ်နှောက်ယှက်ဖြစ်အောင်လုပ်လိုက်တာနဲ့ကျမတို့ကိုစစ်ပွဲတွေစီခေါ်သွားမယ်သူဆိုတာမှန်းလို့ရတယ်လို့ Hillary Clinton ကပြောပါတယ်။ Donald Trump ကလည်းမယိုးဖြောင့်တဲ့ Hillary Clinton ဟာကျွန်တော်ရဲ့နိုင်ငံသားရဲ့မူဝါဒယက်တိကျနေတဲ့ပတ်သက်လို့အထင်မြင်လွဲမအောင်ပြောပါမကြခင်ပြောပါတော့မယ်လို့ Twitter ပေါ်မှာမိန့်ခွန်းပြောကြခင်မတိုင်ခင်ရေးလိုက်ပါတယ်။ Clinton ကသူမဖြတ်သန်းခဲ့တဲ့သမရကတော့အထက်လွှတ်တော်အမတ်နိုင်ငံသားရဲ့ဝန်ကြီးစတဲ့အတွေ့အကြုံတွေကြောင့်နိုင်ငံအတွက်တည်ငြိမ်တဲ့တန်တမာရေးရလိုအပ်ချက်ကိုဖြည့်ပေးနိုင်လိမ့်မယ်လို့ပြောသွားခဲ့ပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာအပါဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်၊အီရတ်၊ဆိုမာလီယာ၊တောင်ဆူဒန်၊စီးရီးယားနဲ့ယီမန်စတဲ့နိုင်ငံတွေမှာတော့ကလေးတငယ်များအပေါ်မှာကျူးလွန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာတုံ့လောက်ချောက်ချားစရာကောင်းတယ်လို့လဲကုလသမဂ္ဂကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်လိုင်လာဇာရိုဂီရဲ့တင်သွင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကချင်းနဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးမြန်မာနိုင်ငံတွင်းမှာကလေးငယ်တွေကိုလက်နက်ကိုင်ပဋိပက္ခတွေတပ်သွင်းမှုပေါင်း218မှုရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပဋိပက္ခအတွင်းကလေးတငယ်တိစုံမှုထိခိုက်ဒဏ်ရာရမှုအပြင်မိန်းကလေးငယ်တချို့လိမ်မန်းဆိုင်ရာအစော်ကားခံရမှုတွေရှိခဲ့ကြောင်းသတင်းရခဲ့တယ်လို့ဖော်ပြထားပါတာထားတာပါ။အစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေရဲ့အပြုသဘောလှုပ်ဆောင်လာမှုတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆရာထက်တန်မိကြောင်းဒါပေမဲ့ပဋိပက္ခကလွတ်မြောက်လာတဲ့ဒီသိန်းကလေးငယ်တွေလူအတိုင်းဝိုင်းထဲပြန်ပြီးဝင်ရောက်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေရရှိရေးနဲ့သူတို့ပေါ်မှာလူမှုရေးနဲ့စိတ်ဓာတ်ရေးရအရာအားပေးဖို့မိန်းကလေးငယ်ရဲ့လိုအပ်ချက်တွေကိုအထူးဂရုပြုဖို့လည်းအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်
ဖိလစ်ပိုင်မှာတက်လာမဲ့သမရသည်ဟာမကြခင်ကပစိဖိတ်ကျွန်းစုနိုင်ငံမှာသတင်းသမားတွေတပ်ဖြတ်ခံရတဲ့ကိစ္စအပေါ်မှတ်ချက်ပြုပြောကြားလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာအဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဖိလစ်ပိုင်သမရအဖြစ်ရွေးကောက်ခံထားရတဲ့ရိုဒရီဂိုဒူတာတဲဟာသတင်းတောက်တွေဟာအကျင့်ပြက်လို့အသက်ခံရတာဖြစ်တယ်လို့အင်ကာနေကသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်တွေကိုပြောကြားလိုက်ပြီးကျန်တဲ့သတင်းတောက်တွေလည်းအသုံးမချရင်အသက်ခံရလိမ့်မယ်လို့သတိပေးပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုအတွင်းသတင်းတောက်200ကျော်အထိတပ်ဖြတ်ခံခဲ့ရပြီးကမ္ဘာမှာသတင်းသမားတွေအတွက်အနိုင်အရှိဆုံးနေရာတစ်ခုဖြစ်နေပါတယ်။ဒူတာတဲရဲ့မှတ်ချက်စကားဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေကိုခွင့်လွှတ်တဲ့သဘောတည်းရောက်နေပြီးဖိလစ်ပိုင်နိုင်ငံကိုသတင်းနောက်တွေအတွက်လူသက်ကွင်းတစ်ခုဖြစ်အောင်ပြောင်းလဲသွားအောင်လုပ်ဖို့ချိန်ချောက်နေတယ်လို့သတင်းသမားများကာကွယ်ရေးကော်မတီကဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
ပထမကဘာစစ်ကြီးအတွင်းကအော်တိုမန်တူရကီရဲ့အာမေးနီးယားလူမျိုးတွေကိုတပ်ဖြတ်မှုတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အတိမတ်ပြူချောင်းဂျာမနီလွှတ်တော်အမတ်တွေကချက်တဲ့ပရိနေမှာတခဲနဲ့မဲပေးခဲ့ကြပါတယ်။ဂျာမနီလွှတ်တော်ကချမှတ်ခဲ့တဲ့ဒီဆုံးဖြတ်ချက်ဟာဂျာမနီနဲ့တူရကီနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ရက်ခတ်မှုရှိမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုက်ရဲ့အာဒိုဝမ်ကဂျာမနီမဲခွဲမှုအပြီးမကြခင်မှာပဲကညာနိုင်ငံမျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါ။ဒါအပြင်ဂျာမနီကတူရကီတမန်ကြီးကိုပြန်ခေါ်ပြီးတူရကီဘက်ကဘယ်လိုတုံ့ပြန်မှု ှုတွေလှုပ်ဆောင်မယ်ဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းလည်းဆက်လက်ပြောကြားခဲ့ပါတယ်။ဂျာမနီလွှတ်တော်မဲခွဲမှုအပြီးမှာတူရကီမှာရှိတဲ့ဂျာမနီယာယီတာမတ်ကြီးကိုလည်းတူရကီအစိုးရကဆင့်ခေါ်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကတော့အခုလိုတိကျခိတ်ဆက်ရမျိုးပေါ်မှာအမြင်မတူတာတွေရှိနေပေမဲ့နိုင်ငံခြားမိတ်ဆွေတွေဖြစ်နေရောမဟာဗျူဟာအရပါကြေပြောတဲ့ဆက်ဆံမှုတွေရှိနေတယ်လို့ပြောပါတယ်။နေတိုးမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg နဲ့ဘာလင်မာပြုတ်လုတဲ့ပူတွေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ် Markel ကဂျာမနီဟာတူရကီနဲ့ဆက်ဆံရေးကောင်းအောင်လုပ်မှာဖြစ်တယ်လို့တူရကီနဲ့အာမေးနီးယားတို့ကြားဆွေးနွေးမှုတွေကိုလည်းပံ့ပိုးပေးမှာဖြစ်ကြောင်းပြောပါတယ
်။ဗြိတိန်ဟာဥရောပသမ္မတကနေထွက်ခွာဖို့တင့်မတင့်မဲပေးဆုံးဖြတ်ဖို့ရှိနေတာနဲ့ပတ်သက်လို့တရုတ်နိုင်ငံရေးသမားတွေနဲ့စီးပွားရေးသမားတွေကစိုးရင်ပူပန်မှုတွေတိုးပွားနေပါတယ်ခင်ဗျာ။
ဒေါခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့အစိုးရတက်လက်ထက်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်လို့ကြည့်အောင်ပါ။နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရက်ကို NLD အစိုးရလက်ထက်မှာတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်တယ်လို့ပြပရောက်နိုင်ငံရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်။အားနည်းချက်တွေရှိနေစေဖြစ်တဲ့လက်ရှိဖွဲ့စည်းပုံခြေခံဥပဒေမှာလူ့ခွင့်ရေးနဲ့မညီတဲ့ဥပဒေတွေပြဋ္ဌာန်းထားသရွေ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာပျောက်ကွယ်သွားမှာမဟုတ်ဘူးလို့လည်းထောက်ပြခဲ့ကြတာပါ။အသေးစိတ်ကိုဆက်ပြောပြပါမယ်ရှင်။နိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရာဟာမြန်မာပြည်နဲ့တိတ်မဆိုင်လာပါဘူးလက်ရှိအာဏာရပါတီ NLD အစိုးရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုတိုင်နောင်မှတချိန်ကဆိုရင်နိုင်ငံရေးကျင်းသားဖြစ်ခဲ့ဘူးတာပါဒါပေမဲ့လည်းဒီနိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရာနဲ့ပတ်သက်ပြီးယနေ့တိုင်ငင်းခုန်နေကြစေလွတ်တော်အထိတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်မသင့်အခြေတင်ဆွေးနွေးနေကြစေဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကတော့ဖွဲ့စည်းပုံဥပဒေမှာနိုင်ငံသားအားလုံးကိုဒဏ်တူအခွင့်အရေးပေးထားပြီးသားမို့နိုင်ငံရေးပြစ်မှုနဲ့နိုင်ငံရေးအကျဉ်းသားဆိုပြီးတည်ထောင်ပြဋ္ဌာန်းဖို့မလိုဘူးလို့ထောက်ပြခဲ့တာပါဒါနဲ့ပတ်သက်ပြီး60ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်အမတ်ဟောင်းတဦးဖြစ်တဲ့ဒေါက်တာတင့်ဆွေကတော့
ဒါဖြစ်ဖြစ်နဲ့အရာလို့တော့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံကလည်းကျွန်တော်တို့အများစုကတော့အင်စင်ဖို့တောင်းဆိုနေတဲ့အခြေအင်းလေဖြစ်တော့ဖွဲ့စည်းပုံကိုထောက်ပြတဲ့ဟာကတော့ကျိုးကြောင်စီရောမူတမအာနေတယ်လို့ကျွန်တော်ဆပါတယ
်ဥပဒေအထောက်အကူပြုကွန်ရက်တီထောင်သူလူခွင့်ရရှိနေဦးအောင်ထူကလည်းလက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ကိုထောက်ပြခဲ့ပါတယ
်ခုနကရှေ့ဖို့ကြိုကြီးပြောတဲ့ဟာကိုပထမတစ်ချက်တုံ့ပြန်ညင်တာကဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားရဲ့ခွင့်ရပေးထားပြီးသားဆိုရင်ဘာကြောင့်ပုံမှန်445ကနောက်တနာပါစစ်ကောင်းဆောင်ကြီးအတွက်ကိုပဲလူငင်းချမ်းသာဝင်ပေးထားတာလေဒါဖွဲ့စည်းပုံအခြေခံဥပဒေမှာက discrimination ပဲတနည်းအားဖြင့်ခွင့်တူးခံထားတာလေအဲ့ဒါကြတော့သူမပြောဘဲနဲ့နိုင်ငံကျင်းသားကိစ္စပြောတာတော့လောမကြောက်လी
ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှ445အရာအစိုးရအဖွဲ့ဝင်တဦးရဲ့တာဝန်အရာဆောင်ရွက်ချက်တွေအပေါ်အကြောင်းပြုပြီးသူတို့ကိုတရားစွဲဆိုခြင်းအရေးယူခြင်းမပြုရလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဒါအပြင်ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေမှာတော့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးကိုသုံးသည်ဖြစ်စေမသုံးသည်ဖြစ်စေနိုင်ငံရေးအကျဉ်းသားဆိုတာရှိကိုရှိတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါရယ
်မခေါ်ခေါ်ခေါ်ရှိနေတာပါဟိုဥမာကျွန်တော်တို့အိန္ဒိယမှာဆိုရင်ကျွန်တော်တို့ဟိုဒီမိုကရေစီဆိုရပဲဒီမိုကရေစီမှာရင်သနဲ့နိုင်ငံကြီးပါပဲအဲ့မှာလဲဆန္ဒပြတ်လို့ဟိုထိမ့်သိမ်းရတာတွေရောဖမ်းရတာတွေရောထောင်ချတာတွေရောဟိုနေတိုင်းလို့လို့ထောင်တဲ့ຢာနဲ့အခြေပြီးရှိနေတော့ကဒီနိုင်ငံရေးကျင်းသားတွေကိုအစိုးရတိုင်းကနေပေါ်ဘယ်ပါတီကအစိုးရတက်တယ်ဆက်ဆံရတာကမတူဘူးခင်ဗျခက်တော့ခက်တယ်သို့တော်လည်းဗမာပြည်ရဲ့လိုအပ်ချက်တည်းဖြစ်နေတယ်လို့တော့ကျွန်တော်မြင်ပါတယ
်လူခွင့်ရေးရှင်နေဦးအောင်ထူကတော့တက်ကြွလှုပ်ရှားသူတွေကိုအရေးယူနိုင်ဖို့လူခွင့်ရေးနဲ့မညီပဲပြဋ္ဌာန်းထားတဲ့ဥပဒေမျိုးတွေမြန်မာပြည်မှာရှိနေတဲ့၍နိုင်ငံရေးကျင်းသားဆိုတာရှိနေအောင်ပါပဲလို့ထောက်ပြခဲ့ပါတယ်
တကယ်တော့ဒီငိမ့်စုစီဥပဒေဆိုတာကလုံးဝရှိဖို့မလိုတဲ့ဥပဒေဒီဥပဒေကိုပြင်ဖို့ကြိုးစားနေဆိုတာတဲကူကလမ်းကြောင်းအတွင်းနေတာစဉ်းစားကြည့်စမ်းပါကျွန်တော်မြန်မာနိုင်ငံက1948က62ခုနှစ်ကြာကာလမှာဒီမိုကရေစီရဲ့အများစုရှိခဲ့ဆိုတာဘယ်သူမှမငြင်းဘူးအဲ့ဒီအချိန်တုန်းကဘာငိမ့်စုစီဥပဒေမှမရှိဘူးကျွန်တော်ရန်ကုန်ရဲတပ်ဖွဲ့ဥပဒေဆိုတာရှိတယ်အဲ့ရဲတပ်ဖွဲ့ဥပဒေနဲ့အညီဟာလားဆန္ဒပြကျင်နေဆိုရင်ရဲရှိမှာခုချက်တောင်းအောင်လေဒါပဲရဲကဘာလို့ပြီးလဲဆိုတော့ဆန္ဒပြတာကြောင့်ယင်သွားယင်လာလမ်းသွားလမ်းလာအနှောက်အယှက်မဖြစ်အောင်ထိန်းချောင်းပြီးအလုပ်ပဲလုပ်ပြီးတာအဲ့တော့ဆန္ဒပြတဲ့ကိစ္စကိုဆန္ဒပြတဲ့သူတွေရဲ့အကြောင်းတွေကိုယ်ရေးရာဇဝင်တွေဗာကိစားတွေအကုန်သိသိဖော်ရဲ့ကုရဲ့တောင်းနေဆိုတာရှိဖို့မရှိဘူးဒါနိုင်ငံတိုင်းမှာရှိတယ်ရဲကြီးကုရဲ့တောင်းနေရဲကဆန္ဒပြတဲ့အကြောင်းအရာကိုစီစစ်ဖို့တောင်းမှာမရှိဘူး အဲ့တော့မြင်းစုစီဥပဒေတကယ်တော့လုံးဝမရှိတဲ့ဥပဒေပါပဲအဲ့အဲ့ဥပဒေရှိနေတဲ့မြန်မာကလပ်ပန်လုံးကတော့နိုင်ငံရေးကျင်းသားဆိုတဲ့အသေးပြအောင်မှကျုံးဝင်သွားမှာပဲ
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင် AAPPB ကထုတ်ပြန်ထားတဲ့စာရင်းအရာသမ္မတဦးသိန်းစိန်အစိုးရလက်ထက်အထိမြန်မာနိုင်ငံတွင်းမှာနိုင်ငံရေးအကျဉ်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း535ဦးရှိပြီး NLD အစိုးရတက်လာပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တဲ့နိုင်ငံရေးအကျဉ်းသားအရေအတွက်ကတော့282ဦးရှိပြီးဖြစ်ပါတယ်ရှင်ဒီရေကနေတောက်ကြနေမနက်ခင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှင်။ MPC ငញ្ញမ်းရေးစင်တာကိုအစ်စ်ပြန်လဲဖွဲ့စည်းခဲ့တဲ့အကြောင်းမပြောခင်ကြောင်မြက်လုပ်ငန်းရှင်များအတင်းချုပ်ရဲ့ရမုံငွေကိစ္စ Global Witness အဖွဲ့ကဘာပြောတယ်လဲကြည့်အောင်ပါ။မြန်မာနိုင်ငံကြောင်မြက်လုပ်ငန်းတစ်ခုလုံးကနေရတဲ့တိုင်းပြည်ဗန္ဓအခွန်ငွေဒေါ်လာဘီလီယံပေါင်းများစွာကိုပွင့်လင်းမြင်သာမှုဖြစ်အောင်စစ်ဆေးတဲ့အကြောင်းပြည်ထိုင်ခြေဆိုင် Global Witness အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကြောင်မြက်ရတနာလုပ်ငန်းရှင်များအတင်းချုပ်ရမုံငွေ American Dollar တန်း80ကျော်နဲ့ပတ်သက်လို့အသင်းချုပ်ရဲ့တာဝန်ရှိသူတွေနဲ့အရင်အစိုးရအဖွဲ့ဝင်တွေပူးပေါင်းပြီးအခက်ခဲလိုက်စားခဲ့တဲ့အကြောင်းကြောင်မြက်ရတနာလုပ်ငန်းရှင်ပေါင်း24ဦးလက်မှတ်ရေးထိုးပြီးတော့ပြည်သူ့လွှတ်တော်ဥပဒေရေးရာသုံးသပ်ရေးကော်မရှင်ကိုတိုင်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုမှတ်ရင်ကျင်နိုင်ကဆက်ပြောပြပေးပါရှင်။
ဒီတိုင်ကြားစာနဲ့ပတ်သက်လို့တိုင်ကြားသူကြောင်မြက်ရတနာလုပ်ငန်းရှင်တွေဘက်ကရောတိုင်ကြားခံရတဲ့အရင်အစိုးရအဖွဲ့ဝင်တွေဘက်ကရောနှစ်ဖက်သတင်းစာရှင်းလင်းပွဲအသီးသီးကိုမနေ့ကြာတာပတိနေ့ကတီးခြားစီပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံကြောင်မြက်လုပ်ငန်းရှင်များအသင်းချုပ်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရန်ပုံငွေအဖြစ်2009ခုနှစ်ကနေ2016ခုနှစ်ထိကြောင်မြက်အယောင်ပြပွဲတွေကနေရောင်းရငွေတရာဂိုင်းလုံးကိုလုပ်ငန်းရှင်တွေကအခွန်ငွေပေးဆောင်နေကြတာဖြစ်ပါတယ်။အခုလိုအခွန်ငွေတရာဂိုင်းလုံးလောက်ကောက်ခံပြီးသုံးဆွဲတဲ့ကိစ္စမှာတင်ပွင့်လင်းမြင်သာမှုမရှိဘူးဆိုရင်ကြောင်မြက်လုပ်ငန်းတစ်ခုလုံးကနေရနေတဲ့အခွန်ငွေဒေါ်လာဘီလီယံပေါင်းများစွာဘယ်ကိုရောက်နေလဲဆိုတာမေးခွန်းထုတ်စရာဖြစ်နေပြီလို့2014ခုနှစ်မြမကြောက်စိန်တူဖော်ရေးလျှို့ဝှက်ချက်အစီရင်ခံစာရေးသားထုတ်ပြန်တဲ့Global Witness အဖွဲ့ကြီးရဲ့သူတေသီဂျူမန်ကူဘာက VOE ကိုပြောပါတယ
် This whole story underlines the fact that there is still so little information and there's so little transparency in the jade industry
ဒီပြဿနာတစ်ခုလုံးဟာကြောင်မြက်လုပ်ငန်းနဲ့ပတ်သက်ရင်သတင်းချက်လက်တွေအများကြီးသိဖို့လိုအပ်နေသေးတာထင်သာမြင်သာမှုမရှိဘူးဆိုတာတွေကိုပြသနေပါတယ်ကြောင်မြက်ပြပွဲရောင်းရငွေတွေကရန်ပုံငွေအဖြစ်နဲ့တရားခိုင်နှုန်းအခွန်ကောက်တဲ့ကိစ္စမှာတော့ဒီငွေတွေဘယ်ရောက်သွားတယ်လဲဆိုတာကိုမေးခွန်းထုတ်နေရပါတယ်။နောက်တရားခိုင်နှုန်းဆိုတာကလည်းအခွန်ရာခိုင်နှုန်းအများကြီးပေးဆောင်နေရတဲ့အထက်ကတကယ်ကိုနည်းတဲ့ပမာဏပါ။ဒီတော့ကြောက်စိမ့်အပါဝင်ကြောက်မြက်ရတနာတွေကိုရောင်းချရတာကနေရနေတဲ့အခွန်ငွေတွေအများကြီးဟာဘယ်ရောက်သွားပါလဲ။ဒီအခွန်ငွေတွေအားလုံးဟာအစွတ်စီကိုပဲသွားတင်တာပါ။အဲ့ဒီတော့ကြောက်မြက်တူးဖို့တဲ့အခွန်ငွေ20ရာခိုင်နှုန်းရမယ်။နောက်ကျောင်းမြက်ရောင်းချကအခွန်ငွေက10ရာခိုင်နှုန်းရမယ်။မြမကျောင်းမြက်ရတနာလုပ်ငန်းအသင်းကလည်းသူတို့ရဲ့ကျောင်းမြက်တူဖော်ရေးလုပ်ငန်းတွေကနေအစိုးရကိုအခွန်ငွေ40ရာခိုင်နှုန်းပေးရတယ်။ဒီလောက်များတဲ့အခွန်ငွေတွေဘယ်ကိုရောက်သွားပါလဲ
။ဒီနှစ်ဇန်နဝါရီလမှာထုတ်ပြန်တဲ့ EITI အစီရင်ခံစာမှာလည်းကျောင်းမြက်လုပ်ငန်းကရတဲ့အခွန်ငွေတွေနဲ့ပတ်သက်ပြီးအခြားဘဏ်စင်းအကောင့်တစ်ခုရှိနေပြီးတော့ဒီအကောင့်ဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေတာနဲ့ပတ်သက်လို့မေးခွန်းထုတ်ထားပါတယ်။ဒါကြောင့်ကြောင်မြက်လုပ်ငန်းတစ်ခုလုံးနဲ့ပတ်သက်ပြီးအများပြည်သူသိအောင်ပွန့်ပွင့်လင်းလင်းစစ်ဆေးဖို့လိုအပ်နေတယ်လို့ဂျူမန်ကူဘာကဆိုပါတယ်။ဒါအပြင်မေလဒုတိယပတ်ကအမေရိကန်ဗန်နာရေးဌာနရဲ့ SDN ပိတ်ဆို့ဒဏ်ခတ်တဲ့အစည်းအဝေးကနေပယ်ဖျက်လိုက်တဲ့မြန်မာအစိုးရပိုင်းလုပ်ငန်းဌာနကြီးခုနှစ်ခုထဲမှာမြန်မာကြောင်မြက်ရတနာလုပ်ငန်းလဲပါဝင်နေတာဟာအချိန်မသင့်သေးကြောင်းသူကပြောပါတယ
်။ Previously, various bodies linked to the jade industry were on U.S. sanctions list. That includes Myanmar Gems.
ရင်းကမြန်မာကြောင်မြက်ရတနာလုပ်ငန်းအပါအဝင်ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့အတော်များများကို American ကဒဏ်ခတ်ပိတ်ဆို့ခဲ့တာပါ။ဒီကြောက်စိမ့်လုပ်ငန်းမှာအဓိကရင်းနှီးမြှုပ်နှံထားတဲ့မြန်မာကြောင်မြက်ရတနာလုပ်ငန်းကို American ကပိတ်ဆို့အရေးယူမှုအစင်းကနေအခုပယ်ဖျက်ပေးလိုက်တဲ့အပေါ်မှာမေးခွန်းထုတ်เสียရှိပါတယ်။ဒီလုပ်ငန်းကြီးကိုပြန်ပြီးပြုပြင်ဖို့အတွက်အချိန်အတော်ယူရမှာဖြစ်ပါတယ်။ဒါကြောင့်အခြေခံအချက်တွေဖြစ်တဲ့မြမကြောင်မြက်ရတနာလုပ်ငန်းအနေနဲ့ထင်သာမြင်သာရှိဖို့အများပြည်သူသိအောင်သတင်းအချက်အလက်တွေထုတ်ပြန်ပေးဖို့အဲ့ဒါတွေကိုဆောင်ရွက်ခြင်းမရှိသေးဘဲနဲ့အမေရိကန်ကပိတ်ဆို့မှုအစီရင်ခံကနေဘာကြောင့်ရုတ်သိမ်းလိုက်ရတာလဲ။ဒါကပြဿနာရှိပါတယ်
။ ကျောင်းမြတ်ရနာလုပ်ငန်းမှာအရေးစစ်ဘိုးချိုဟောင်းတွေခရိုနီလုပ်ငန်းရှင်တွေမူရင်ရာဇာတွေအားလုံးပတ်သက်နေတာပါဒီလုပ်ငန်းနဲ့ပတ်သက်ရင်အခြေခံတည်တင်တည်ထိုက်တဲ့အချက်လက်တွေကိုတော့လျှို့ဝှက်ထားတဲ့အတွက် NLD အစိုးရအသည့်အနေနဲ့ဘယ်လိုကင်တွယ်ရမလဲဆိုတာအခက်အခဲတွေရှိနိုင်မှာဖြစ်တယ်လို့ဂျူမန်ကူဘာကသုံးသပ်ပါတယ်ဒါကြောင့်မြန်မာကျောင်းမြတ်ရနာလုပ်ငန်းကိုယ်တိုင်အခြေအနေတွေကိုပွင့်ပွင့်လင်းလင်းချပြပြီးသူတို့ကိုယ်တိုင်တာဝန်ယူဖြည့်ရှင်းခြင်းအပြင် NLD အစိုးရတစ်ကိုပံ့ပိုးကူညီရာရောက်မှာဖြစ်ကြောင်းဂျူမန်ကူဘာက VOA ကိုပြောပါရရှင
်။မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါရရှင်။မကြခင်မှာမန္တလေးတိုင်းအတွင်းမှာဒေသခံတွေနဲ့အာဏာပိုင်တွေအကြဖြစ်ခဲ့တဲ့တင်းမာမှုအကြောင်းပြပြဖို့ရှိပါတယ်။အခုတော့အစိုးရတစ်လက်ထက်ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆောင်ရွက်ချက်ကိုကြည့်အောင်ပါ။မြန်မာနိုင်ငံရဲ့ပြည်ရင်းညီညာရေးဖော်ဆောင်ရမှာအဓိကအခန်းကဏ္ဍကပါဝင်တဲ့မြန်မာညီညာရေးစင်တာ MPC ကိုအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဟာဖွဲ့စည်းပုံသာပြောင်းလဲပြီးအဖွဲ့ရဲ့ရည်ရွယ်ချက်တွေကတော့အပြောင်းလဲမရှိဘူးလို့အသစ်ဖွဲ့စည်းလိုက်တဲ့ NRPC တာဝန်ရှိသူတဦးကပြောပါတယ်အသစ်ဖွဲ့စည်းလိုက်တဲ့ NRPC ရဲ့ထိရောက်မှုကိုစောင့်ကြည့်သွားမယ်လို့NCA သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကပြောပါရယ်အသေးစိတ်ကိုတော့ကိုရဲကောင်ကပြောပြပေးပါရှင်
။အရင်အစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးရမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့မြန်မာညီညွတ်ရေးစင်တာ MPC ကို NLD အစိုးရတစ်လက်ထက်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီညွတ်ရေးဗဟိုဌာန NRPC အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကနေမေလ31ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့လက်ညွန်ချက်နဲ့အညီပြောင်းလဲဖွဲ့စည်းလိုက်တဲ့ NRPC ဟာရခိုင် NPC နဲ့ဘာတွေကွာခြားမှုရှိမလဲဆိုတာနဲ့ပတ်သက်လို့ရခိုင် NPC မှာအပြစ်ခတ်ရစေစိတ်ဆက်ညှိနှိုင်းမှုညွန်ကြားရေးမှုအဖြစ်တာဝန်ယူပြီးအခု NRPC မှာလည်းအဖွဲ့ဝင်အဖြစ်ပြန်လည်ပါဝင်လာတဲ့ဒေါက်တာမင်းစောဦးက VOA ကိုအခုလိုပြောပြပါဗျ။နံပါတ်1ကတ
ော့ရည်ရွယ်ချက်ကတော့အတူတူပါပဲ။ရည်ရွယ်ချက်ကတော့ဘာမှပြောင်းလဲမရှိတော့အပြောင်းလဲရှိတာ structure ပေါ့နော်။အရင်ကတော့MPC ရတာ semi government ပေါ့နော်သူကဟိုသူကသူ stand alone ပေါ့သူပြည်ထောင်တာကိုလက်ပတ်တယ်ပေါ့နော်အခုကတော့ဒါက NRPC ရတော့ဒါကအစိုးရရဲ့ဝင်ကြီးဌာနတစ်ခုကဒီဦးစီးဌာနခုပုံစံမျိုးဖြစ်သွားမယ်ဆိုတဲ့သဘောပါပဲဒီလောက်ကမှာတော့ဒီအသေးစိတ်ဖွဲ့စည်းပုံတွေပါတော့မထွက်သေးဘူးပေါ့နော်ဒါပေမဲ့ကျွန်တော်နားလည်တာကတော့ဒီနိုင်ငံတော်ရဲ့နိုင်ငံညွန်ချက်ဆိုတော့ဒီ NRPC အပြင်ဆင်ဖွဲ့စည်းမှုပြုလုပ်ရန်ဆိုတဲ့ပုံမှာရဲ့အစိုးရဌာနတစ်ခုလုပ်မယ်ဆိုတဲ့မူဝါဒအစီအစဉ်ဒီလုပ်ငန်းတွေလုပ်နိုင်ရင်ကျွန်တော်တို့ကအူညီဆောင်ရွက်လို့ဖြစ်ပါ
MPC ကို EU ကုလသမဂ္ဂကမ္ဘာ့ဘဏ်ဩစတြေးလျ၊နော်ဝေး၊ဂျပန်စတဲ့နိုင်ငံတွေကဖွံ့ဖြိုးရေးအေဂျင်စီပေါင်း25ခုကငွေကြေးထောက်ပံ့မှုတွေနဲ့တည်ထောင်ပြီး2012ခုနှစ်နိုဝင်ဘာလ3ရက်နေ့မှာတရားဝင်ဖွင့်လှစ်ခဲ့ပါတယ်။ MPC ဟာ KNU, DKB နဲ့ RCSS, SSA တို့လိုအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်လက်နက်ကိုင်အဖွဲ့၈ဖွဲ့ကနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုအအောင်မြင်မြင်လက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတွေ့ဆုံဆွေးနွေးရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်း NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ကြားခဲ့တဲ့လက်နက်ကိုင်အဖွဲ့15ဖွဲ့အနက်9ဖွဲ့ကပါဝင်လက်မှတ်ရေးထိုးဖို့ညှင်းပယ်ခဲ့တဲ့အတွက် MPC ရဲ့စွမ်းဆောင်မှုဟာထိရောက်မှုမရှိဘူးလို့ဝေဖန်တာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းဒေါက်တာမင်းစောဦးကအခုလိုပြောပါဗျ။ဒီ
လက်နက်ကိုင်အဖွဲ့ကြီးလက်မှတ်ထိုးတယ်မထိုးတယ်ဆိုတော့ policy ဖြည့်ရှာတယ်ကတော့ MPC ကသုံးဖြတ်တယ်မဟုတ်ဘူးလေ။ဒါကအစိုးရရဲ့ policy MPC ရကြတော့အရင်ကတည်းကသူကအစိုးရရဲ့ policy ကိုသူက semi government အနေနဲ့ accounting for it ပုံစံနဲ့ဖြစ်တယ်လေ။အခု NRPC ဆိုတာလည်းဒါပဲအစိုးရရဲ့ဘူဝါဒအကောင့်တွေပေါ်လာပါပဲ။ဒါပေမဲ့အကောင့်တွေပေါ်တဲ့အခါမှာသူက Systemic Government လို့မဟုတ်တော့ဘဲနဲ့အစိုးရဌာနတစ်ခုကတည်ထောင်ပုံစံမျိုးနဲ့အကောင့်တွေပေါ်ဖြစ်သွားတာပေါ့လ
ေ။ MPC ကိုအစိုးရဌာနတစ်ခုဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့အတွက်ငြိမ်းချမ်းရေးဖော်ဆောင်ရမှာဘလောက်ထိရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီး NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကဒေါ်စောမြရာဇာလင်းကအခုလိုပြောပါဗျ။
နာမည်ပြောင်းတာမပြောင်းတာကတော့အဲ့လောက်ထိပြဿနာလို့တော့ကျွန်မအနေနဲ့မမြင်ပါဘူးအရင်ကဆိုလို့ရှိရင်တော့ဒီအစိုးရကဟိုဒေါ်ရိုက်ရှုပ်ကင်တဲ့ပုံစံမျိုးအတွင်တနာမျိုးထက် NGO အတွင်တနာမျိုးနဲ့တွားခဲ့တာဖြစ်ပါတယ်အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းပင်ခံခေါင်းဆောင်ရဲ့အောက်မှာဒီလိုထားလိုက်ခြင်းအပြင်ဆိုလို့ရှိရင်အစိုးရကဒေါ်ရိုက်ကင်တွေတဲ့သဘောမျိုးဖြစ်ပါတယ်အဓိကအပြင်တော့အစိုးရကဒီငင်းချမ်းရေးကဏ္ဍကိုအဓိကဘလောက်ဦးစားပေးပြီးတော့လှုပ်ရှင်တယ်လဲထိုရက်အပေါ်မှာအများကြီးမူတည်ပါလိမ့်မယ်အခုအစိုးရတက်တန်းကတော့နှစ်လရှိနေသေးတယ် နှစ်လပဲရှိသေးတော့ကျမတို့ရဲ့အနေအထားရစောင့်ကြည့်နေတဲ့သဘောမျိုးတွေလည်းရှိပါတယ်
ခုလို MPC ကိုပြောင်းလဲဖွဲ့စည်းလိုက်တဲ့ NRPC မှာဖွဲ့ဝင်10ဦးပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပြည်ရင်းပြည်ပကူညီထောက်ပံ့မှုတွေနဲ့နိုင်ငံတော်ဘတ်ဂျက်မှကြခံသုံးစွဲမှုတွေကိုစနစ်တကျရှိစေဖို့အလူရှင်တွေနဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တွေတာဝန်ယူဆောင်ရွက်နိုင်အောင်ဖွဲ့စည်းသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်NRPC ရဲ့ဗဟိုဌာနချုပ်ကိုနေပြည်တော်မှာထားရှိပြီးရန်ကုန်မြို့ကရခိုင် MPC ရုံးကို NRPC ရဲ့ရန်ကုန်ရုံးဝယ်ဖြစ်ထားရှိသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်
။ကိုရဲကောင်ပြပြခဲ့တာဖြစ်ပါတယ်။အခုမန္တလေးတိုင်းဘက်ကိုဆက်ပါမယ်ရှင်။မန္တလေးတိုင်းချမ်းရည်သာစံမြို့နယ်တွင်ကကံကောက်ရွာဟောင်းမှာဂျွန်လ2ရက်ကြာသပတေးနေ့မနေ့ပိုင်းကအာနာပိုင်တွင်နဲ့ဒေသခံရွာသားတွေကြားမှာတစ်ဖက်နဲ့တစ်ဖက်ရုံရင်းဆန်ခတ်ဖြစ်တဲ့အထိအခြေအနေတွေတင်မာခဲ့ပါတယ်။ကံကောက်ယွာဟောင်းကမြေနေရာတချို့ကိုမန္တလေးမြို့တော်စီပင်သားရာရေးကော်မတီကပိုင်ဆိုင်နေဆိုပြီးအာဏာပိုင်တွေကတရားရုံးအမိန့်နဲ့တင်ယူဖို့စ조사ခဲ့ရတာကရုံးရင်းဆန်ခတ်မှုဖြစ်ခဲ့တာပါအသေးစိတ်ကိုတော့အမအေးမာကသတင်းပေးပို့ထားပါတယ်ရှင
်မန္တလေးတိုင်းစီပင်သားရာရေးကော်မတီကပိုင်ဆိုင်နေဆိုပြီးအရင်အစိုးရကောင်လက်ထက်ကလေးကစပြီးနှစ်ရှည်လများတရားရင်ဆိုင်နေရတဲ့ကံကောက်ယွာဟောင်းကယွာသားတွေဟာဒီမြေကိုဘိုးဘပိုင်မြေဖြစ်တာကြောင့်ဆိုကဖယ်ရှားဖို့ညှင်းဆန်နေတာပါဂျွန်လ2ရက်နေ့မနေ့ပိုင်းကစပြီးရဲအင်အားအလုံးအင်းနဲ့အရက်ဝိအင်အားတွေခြံရံပြီးဒုတ်တိုင်းတွေကာယံတကာရွာထဲကိုဝင်ရကနေတင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီးမျက်ပြင်တွေ့ရှိသူတူကအခုလိုပြောပြပါဗျ
။ဒီအိမ်ကိုဝင်လာမဲ့လမ်းကိုတော့သူတို့ခြေရံနေရာပိတ်ထားတယ်ပေါ့။မနေ့ကတော့ကြေညာဖြစ်တဲ့အခါမှာတော့အဲ့လိုပိတ်ထားတဲ့လမ်းကိုပေါ့နော်။ဟိုပြန်ပြောရင်အရက်ဝိသမားတွေပေါ့။အဲအရက်ဝိသမားတွေကတခါလဲဟိုမြင်ပေါ့ဒီသာသီကြီးတွေဖြတ်တဲ့ကတ်ကြီးတွေနဲ့ဖြတ်တာလို့နေကအတင်းအဲ့ဒါတော့ပြဿနာကြီးတော့မနက်ကတော့တော်တော်လေးကိုရှုပ်ထွေးထွေးဖြစ်သွားတယ်ပေါ့ဒီသားကန်တွေဘက်ကတော့ပြန်ပြောရင်တော့လက်တော့ပြန်တဲ့အနေထားတော့မရှိပါဘူးဒါသူတို့ပိုင်နေမိတယ်ဆိုတော့သူတို့ပြည်နေကနေမဖယ်ပေးနိုင်ဘူးမကျေနပ်ရင်ချက်တယ်လို့ခံဖို့လည်းအဆင်သင့်ပဲဆိုပြီးတော့ပြည်သူတွေကတော့အဲဒီကံကောက်ရော်ရွာဒီလက်ခံတွေကတော့အဲ့တိုင်းပဲသူတို့ငြင်းငြင်းချင်းချင်းနဲ့တုတ်ပြန်ပါတယ်ပြီးတော့ရဲတပ်ဘက်ကလည်းဆက်ပြီးတော့ပေါ့သူတို့ဒီပေါ်မှာကင်တွေကတော့သူတို့ကြည့်ရတာဟိုခက်ခဲမယ်လို့ပဲယူဆတယ်လားအော်ဘာလာတော့မတည်တော့ရက်တက်ဖွဲ့လဲဆက်ပြီးတော့သူလိုရမယ့်အလုပ်တွေကိုတော့ဟိုဆက်မလုပ်တော့ဘူးကြီးရက်တန်သွားပြီးတော့ညနေ၄နာရီလောက်မှတော့သူတို့ပြန်ပြီးတော့ဒီရက်တက်ဖွဲ့အင်အားတွေပြန်ပြီးတော့ဆုတ်ခွာသွားတော့တွေ့လိုက်ရတယ
်ဒီမြေဟာအရင်အစိုးရဟောင်းလက်ထက်ကလေးကတရားရုံးမှာရွာသားတွေဘက်ကနေတရားစွဲဆိုခံထားရပြီးအမှုရင်ဆိုင်နေရတာဖြစ်တယ်လို့လည်းမျက်မြင်တွေ့ရှိသူဒေသခံကဆက်ပြောပြပါတယ
်ဒေသခံရဲ့မြေတွေကိုစီပင်းကသိမ်းခဲ့တယ်ပေါ့မှာစီပင်းကသိမ်းပြီးတော့အခြားတစ်ဖက်ကသူကလက်လွဲပြီးရောင်းလိုက်တဲ့ပုံစံမျိုးဖြစ်နေတာအဲ့လက်လွဲပြီးရောင်းလိုက်တဲ့ပုံမှာသူကရင်လေးကဖောက်ပြီးလဲပြီးလဲပြီးရောအခုထပ်ပြီးတော့ဒီကရင်ပေါ်မှာမူတည်ပြီးတော့တောင်သူတွေကိုဆက်ပြီးတော့တရားစွဲတာပဲမူလပိုင်ရှိသေးတယ်အဲ့ကျတော့အဲ့တော့ရွှေရင်ကဆိုင်သွားတယ်ပေါ့ကရင်ချပေးလိုက်တယ်ပေါ့အဲ့ကရင်ချပေးပြီးသူကတခါတဲ့ဟိုကတော်နေဒေသခံတွေလည်းမသိဘူးဟိုပြန်ပြောသူတို့မူလတော့ဘိုးဘွားကြီးတွေကသူနေလာတာပေါ့နောက်သူတို့စီမှာလည်းဟိုရွာကူလာတဲ့ကရင်ရှိရမဟုတ်ဘူးလေအဲ့တော့သူကကရင်ဆိုပြီးလာပြီးတော့ကမှဟုတ်ကဲ့ရရှိတယ်ဒါသူပိုင်နေပါဆိုတော့ဒေသခံတွေကဟိုမဖယ်ပေးနိုင်ဘူးဒါငါတို့ယူငါတို့ဒီမှာလောက်ကန်စားဖောက်လာတာပဲဆိုပြီးတော့အဲ့လိုပြန်နေတယ်အဲ့ဒါနဲ့ तू ကတရားဆွဲတာပေါ့တရားဆွဲရင်တော့ तू တရားရုံးကနေတော့ဆိုအမိအနိုင်ချတော့ဒါသူတို့ကလည်းမဟုတ်ဘူးဆိုတဲ့ကြောင့်အထောက်ထားတွေနဲ့ပြန်ပြီးတော့အဲ့ဘယ်မှာအဆူရခေကာလာတခြားတို့ကလည်းသူတို့ကပြန်ရင်ဆိုင်နာတို့ခုနေဖြစ်တာတို့ဟိုလုပ်ပြီးမှလည်းတရားရုံးလက်မခံပယ်ချတယ်ပြီးတော့သူတို့ကဒေသခံဆိုတော့တိုးတောင်းသားဆိုတော့ပတ်စံလည်းမတက်နိုင်တရားရုံးလည်းမသွားနိုင်ဘူးလေခဏခဏအခုအဲ့ဒါအပယ်ချင်းရတယ်အမိန့်ချတယ်မသူအမိန့်ချတယ်ဆိုပြီးတော့အခုဒီနေ့လာပြီးတော့အခုလာပြီးတော့ဆက်ရမယ်ဆိုပြီးတက်ဖွဲ့နေတခါလဲအင်းနဲ့အားနဲ့ဝိုင်းတော့မှသူတို့လည်းသိပြီးတော့ရွာတော့ဝင်မခံမဲနဲ့အဲ့ဒါရွာဝင်လောင်းတော့ဟိုပိတ်တာပဲ
မြေယာရီနဲ့ပတ်သက်လို့ဆက်ပြီးတော့မြေသိမ်းတာတွေမလုပ်ဖို့အတွက်အစိုးရတိလက်ထက်မှာပြောဆိုထားပေမဲ့အခုမြေယာရီဟာအရင်အစိုးရဟောင်းလက်ထက်ကလေးကဖြည့်ရှင်းလို့မပြီးပြတ်သေးတဲ့မြေတွေဖြစ်တယ်လို့အရင်တုန်းကလည်းတရားစီရင်စနစ်တွေဟာလည်းငွေရှိသူအာဏာရှိသူတွေဘက်ကနေရပ်တည်ခဲ့တယ်ဆိုပြီးတော့လည်းဝေဖန်ခံရမှုတွေရှိနေတာပါမန္တလေးမြို့အနီးတစ်ဝိုက်မှာတော့စီပင်ကသိမ်းတဲ့မြေခရိုနီကသိမ်းတဲ့မြေစစ်တပ်နဲ့စစ်မှုရဟန်းဟောင်းတွေသိမ်းတဲ့မြေစသဖြင့်ရှိနေတာမို့မူလပိုင်ရှင်တွေဟာတရားစွဲဆိုခံထားရပြီးငင်းဆိုင်နေရတဲ့အမှုခင်းတွေဟာလည်းမပြီးပြတ်ပဲရှိနေသေးတာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဇွန်လ3ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကဏ္ဍတွေထဲကကျမရေးကဏ္ဍမှာဆိုရင်ကျမရေးနဲ့အညီဘလို့စားသုံးသင့်တယ်လဲဆိုတဲ့အကြောင်းလေ့လာရဖို့ရှိသလို
ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါနိုင်ငံရေးသမားဆိုတာမျိုးမလို့ပါဘူးကိုကျူးရှာတဲ့လူကိုလို့ဒါလုံတာဖြစ်တယ်လို့ပြောချင်တယ
်ရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးရှမ်းနိုင်ငံရေးပါတီတွေရဲ့ဆွေးနွေးပွဲမှာထင်ရှားတဲ့ SNLD ပါတီကိုတက်ရောက်ခွင့်မပြုတဲ့အပေါ်အခုလိုတုံ့ပြန်ချက်နဲ့အတူကချင်စစ်ပြေးဒုက္ခသည်စခန်းကအကြောင်းသူအကြောင်းသားတွေရဲ့ပညာရေးအခက်အခဲတွေအပါအဝင်တိုင်းရင်းသားဒေသတွေကအခြေအနေတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါလိမ့်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင်။
ဒီနေ့ပြည့်တင်ပြမယ် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက l o o s e loose ကချောင်းနေတာ c a n n o n cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကချောင်းနေတဲ့အမြောက်ပေါ့ဒီသုံးဆင့်တက်လာတာကတော့သင်္ဘောလောကကဖြစ်ပါတယ်ရှေ့တုန်းကစတီမောကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စန္ဒီရဖြစ်နိုင်တာကိုဆလုပ်ပါတယ်လွတ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအာချောင်လို့သူလုတ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me twi ga yauk ma saka pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာအစအစာမစားတတ်တာကြောင့်အာဟာရချို့တဲ့မှုအဝလွန်လာနဲ့စီဂျိုသွေးတို့အပါအဝင်တခြားယောဂါတွေဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီယောဂါတွေမဖြစ်အောင်အစာအစာတွေကိုဘယ်လိုစားသုံးသင့်တယ်လဲ။မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်။
โอเคဒေါက်တာမြင့်ဦးခင်ဗျာဒီကျန်းမာရေးစောင့်ရှောက်မှုအတွက်ဒီခေတ်ကြီးမှာဒီနေထိုင်စားသောက်ပုံတွေပုံမှန်အရေးပါလာတဲ့နေရာမှာကျွန်တော်တို့ဆိုရရလဲဆရာကြီးအသွားမတော်တလန်းအစားမတော်တလုတ်ဆိုပြီးတော့ပြောလို့ရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးအခုဘက်မှာဒီကျန်းမာရေးအတွက်ပေါ့နော်အစားမတော်တလုတ်မဖြစ်ရလေအောင် ဒီအစားအစာနဲ့ပတ်သက်ပြီးတော့အဓိကစားတင်တာတွေစားရအောင်ဒီဆောင်းရံရှောင်းရံတွေကိုဆရာကြီးအဓိကထားပြီးတော့ပြောပြပေးပါလား
ဟုတ်ပါတယ်ခင်ဗျာကိုယ့်ရဲ့ရှင်သန်ကြီးထွားဖို့ပေါ့နော်ကျွန်တော်အစာအဟာရအမြဲပြည့်ဝနေရတယ်အဲ့ဒီနေရာမှာကိုယ်မစားတတ်လို့ရှင်ခုနဆရာပြောသလိုပဲစားမတော်တလုတ်ပေါ့နော်တလုတ်ကတည်းဒုက္ခပေးသွားနိုင်တာပေါ့နော်အဲ့လိုပြောပြီးမှလည်းတစ်ချိန်မှာအစာကိုဆေးလို့ကျွန်တော်အများနဲ့ဂရုစိုက်ပြီးတော့စားနိုင်မယ်ဆိုလို့ရှင်ဒါကြံ့မာရေးကြီးရပေါ့နော်ဒီကလေးလေးတွေပေါ့မွေးလာတယ်ပြီးခင်တို့ကိုကျွန်တော်အရင်စပြီးတော့ကျွန်တော်အားထားရတာပေါ့နော်အဲ့တော့ပထမ6လဆိုလို့ရှင်တော့ပြီးခင်တို့ကအားလုံးအတွက်လုံလောက်တော့ရေတောင်တော့ဆရာမလို့ဒီမှာအဟာရတွေအခုပြည့်သွားတယ်ဒီဒါပေမဲ့ဒီကျွန်တော်6လကျော်တော့ဖြစ်ဆွတ်စာလေးစကျွေးရတာအဲ့ဒီမှာမကျွေးတတ်တာရှိတယ်မကျွေးနိုင်တာရှိတယ်မကျွေးတတ်တာကများတာပေါ့လူတွေကခလေးကိုစီနဲ့စားလေးပဲခုံရမယ်ဆိုတဲ့ယူစာလေးတွေကျုပ်ပဲဦးထည့်လို့ရှင်တန်ထားတယ်ငားတွေထည့်လို့ရှင်တန်ထားတယ်ရွေချက်နဲ့အဲ့တော့ကျွန်တော်တို့တော်တော်များများပါပါပြီးမှာအားတဲ့ရောက်ခလေးဆိုလို့ရှင်မကျွေးတတ်တဲ့အတွက်ကြောင့်ခလေး၃ယောက်မှာ၁ယောက်ကအဟာရချို့တယ်အကျွန်တော်တို့တွေ့ရတာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဆရာကြီးအဓိကဒီစားတဲ့အစားအစာတွေကိုရှင်းပြပေးပါလားဆရာကြီးအဟာရပြည့်အောင်အတွက်လေ
အဟာရပြည့်ဖို့အတွက်ကျွန်တော်တို့အစာအုပ်စုကြီးပေါ့နော်ရှိတာပေါ့အနည်းဆုံးကျွန်တော်အုပ်စု၄စုထွက်တာလေပထမအုပ်စုကတော့ကစီတက်လို့ခေါ်တဲ့ကာဘိုဟိုက်ဒရိတ်ပေါ့နော်စံကြုံပြောင်းနဲ့ထွက်တဲ့ဟာတွေပေါ့နော်ဒုတိယတစ်ခုကပရိုတင်းပေါ့နော်အသားတက်လို့ခေါ်တဲ့အသားငါကျုပ်ဘဲဥကနေပြီးတော့ဘဲအမျိုးမျိုးပေါ့နော်မြေဘဲအစာပေါ့နောက်တစ်ခုကမှစီတက်ပေါ့နော်အစီဆိုတာကတော့အသားတွေပါလဲပါပြီးသားမြေပဲနှမ်းပေါ့နော်စီထွက်တဲ့ဟာတွေငါပေါ့နော်ဟိုအဓိကကကာဘိုဟိုက်ဒရိတ်ကဖက်ကပရိုတင်းရဲ့သုံးခုကျွန်တော်မျှအောင်စားရမှာပေါ့နောက်တော့မှနောက်တစ်ခုကျွန်တော်တို့ထပ်ပြီးထည့်ထားတာကဗီတာမင်ဓာတ်လို့ခေါ်တဲ့သက်ဆောင်ဓာတ်ပေါ့နော်သက်ဆောင်ဓာတ်ဆိုတာဗီတာမင်ချို့တဲ့ယောဂဖြစ်မယ်ဗီတာမင်တွေလွန်ကဲ့ရင်လည်းယောဂဖြစ်မယ်အဲ့ဒီတော့ဗီတာမင်ဓာတ်ကိုကျွန်တော်ဖြည့်ဆွတ်တဲ့အနည်းငယ်စားသုံးပေးရတာပေါ့ပြီးမှဗီတာမင်ဓာတ်မှာအသည့်အရွက်နဲ့အင်းဒီအင်းရွက်တွေပေါ့နော်ဒါတွေများပို့အကုန်လုံးပါတာပေါ့ဒါတွေအကုန်လုံးဟာကျွန်တော်ပတ်ဝန်းကျင်မှာရှိတဲ့စားစာတွေမှာအကုန်လုံးပါပြီးသားပြီးတော့မျှတလည်းအစားအစာပေါ့ balance diet ဆိုတာကနေ့တိုင်းတမျိုးတည်းအကုန်လုံးစားရမယ်လို့ဆိုတော့တပတ်အတွင်းမှာညတာမယ်ပေါ့ပထမတနေ့မှာငါးဟင်းစားလိုက်မယ်နောက်နေ့မှာကျွန်တော်ကြသားဟင်းစားမယ်နောက်နေ့မှာပဲစားမယ်အဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့ဒီထက်မှသီးရွက်ကလည်းပါသွားမယ်ညတာသွားမယ်ပေါ့နော်နေ့စဉ်နေ့စဉ်ကျွန်တော်တို့ပြည့်ပြည့်ဝဝစားနိုင်အကောင်းဆုံးပဲဒါတော့ဓာရီကိုလွန်ကြောက်စားလို့လည်းမရဘူးအဲ့တော့ကျွန်တော်အဓိကကပမာရီစားလို့ရှိရင်ကလေးတွေငယ်တွေကိုစံနဲ့စီလေးနဲ့ပဲဖြည့်ပြီးတော့တော့ကျန်တာတွေကလူစားမှားတွေအများကြီးရှိတယ်ခုနပြောတဲ့အားစားလို့ရှိရင်တန်ထားမယ်၊ကျုပ်ရေးစားလို့ရှိရင်အဲဘိုက်ပွားမယ်၊ငွန်းလို့တောင်းရင်ဝမ်းသွားမယ်။အဲလိုမျိုးကြီးယူစားတဲ့ကြောင့်ကျွန်တော်ကလေးတွေတော်များမချွေးရတာ။ဟိုတော်မများပါမာတွေကတော့ကြီးလက်လူသူရန်စားဆိုသိပါလေကျွန်တော်တို့စရာအများန်းစားတယ်ဒါကကျွန်တော်တို့ဗီတာမင်ဓာတ်တွေလုံလောက်လောက်ပါပြီးစားပေါ့နော်။ဒါပေမဲ့တို့စရာရွက်စားနေလို့မရဘူး။ငပီလေးထည့်နေတော့ငားပါမယ်ပေါ့နော်။အဲအဲလိုမျိုးပေါ့နော်။ဒါပေမဲ့ဓာရီကိုလုံကြောက်စားလို့လည်းမရဘူး။ကျွန်တော်တို့ပမာတော်များကညံ့နာတွေကိုအများစားတယ်ကနအစားလာတဲ့ခါကျတော့လူတွေမှာရေရှိကြာလာတဲ့ခါကျတော့စူရီယန်တက်တွေခုခန္ဓာထဲမှာဆူပြီးတော့ဖောတတ်တာဒါသွေးရောဂါရှိတာတွေရှိတယ်အဲ့တော့တကယ်လို့ဒါကျွန်တော်ခုနပြောသလိုပေါ့ဒီ balance diet လို့ခေါ်တဲ့အမျှတာတဲ့အစားအစာတွေစားမယ်ဆိုလို့ရှိရင်အဝတ်လုံးတဲ့ရောဂါတွေမဖြစ်ဘူးနှလုံးရောဂါမဖြစ်နိုင်ဘူးစီးကျူသွေးကျူရောဂါတွေမဖြစ်နိုင်ဘူးသွေးတုမရောဂါမဖြစ်နိုင်ဘူးလီမဖြတ်နိုင်ဘူးကင်ဆာရောဂါအစားကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဒီလူငယ်ဒီကလေးဘဝမှာတော့ကြီးထွားမှုအတွက်ခုနဆရာပြောတဲ့ဒီ protein diet တူဒီအစီတက်တူပါပေါ့နော်လိုအပ်တော်လဲပဲဒီကစီတက်ကောပါဆရာနော်အသက်ရွယ်ချင်းလာတဲ့အချိန်အသက်40နာကတ်လာတဲ့အချိန်ဒီ50ဖြစ်လာတဲ့အချိန်မှာခုနအဝလွန်တာအပါဝင်ပေါ့ဆရာတဲ့ဒီကုသမဟုတ်တဲ့ဒါရရှိယောဂါတွေသွေးတူတို့နှလုံးတို့စီကြိုတို့အဲ့ဒါတွေမဖြစ်လာအောင်အတွက်ဆရာကြီးဘယ်လိုမျိုးစားသင့်လဲ
ဒီနေ့ဘာတော့ဗမာလူက3တက်စားလို့ရှိတယ်ဒီ3တက်ကတော့ပြည့်အောင်စားရမယ်ဒါပေမဲ့တဝါတစ်ပြည့်စားဖို့မလိုဘူးအဲ့တော့အများဆုံးစားရမယ်အစားအစာကြီးကျွန်တော်နေ့လည်းစားမနေ့ပိုင်းစားအောင်နေ့လည်းစားပါนี่เลยเราปี้ว่าล่ะညက်นี่เราช่อซ่าป่ะวะเนาะเออเราทําเม็ดประกันซ่าได้โตมกันตัวเราตัวเราม้าနေดิแต่ลูกเดียวแกบอดี้เวทของเราอ่ะกูขนาดอเลียงทิ้งท่ามาวะเนาะคืออะแต่อยู่เว40 50ชื่อลูกเดียวอ่ะปอง120มาทิ้งท่ามา130มาทิ้งท่ามาဆိုရင်ဒါဟာအရက်ကလည်းဝေ3လောက်လောက်ရှိမယ်ဆိုလို့ရှင်တော့ဒါဟာလုံးဝတော်အဝလွန်နေရောကမဖြစ်နိုင်ဘူးဗောเนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီအသက်ကြီးရင်လာတဲ့ခါမှာဒီជីထွားမှုအတွက်ဗောเนาะများပြမလို့အတော့တဲ့အတွက်ရှောင်ဖို့အတွက်ကစီဓာတ်တို့အစီဓာတ်တို့တချို့လည်းဒီအသားရဲ့အစီတွေပေါ့ဆရာနော်ထိမ့်သိမ့်ပြီးတော့ရှော့ချဖို့လိုပေမဲ့ဟင်းသီးဟိရက်ကတော့ဆရာရဲ့ဒီအသီးနှံတွေကတော့များများစားပြီးတော့ဗိုက်ပြေအောင်စားလို့တော့ရတယ်ပေါ့ဆရာနော
်ရပါတယ်တို့ဆရာတပကံလုံးစားတာလူအတွက်ကြောင့်အန္တရာယ်မရှိပါဘူးထမင်းကိုရှော့ပလိုက်ရမယ်စ ဆန်ဂျုံပြောင်းပေါ့ဒါကလေးကယ်လရီတွေမများစေချင်ရင်ကျွန်တော်ကဆန်ကိုဖမင်းတပကံအဝိုင်းမှာကျွန်တော်တစိတ်ကိုပဲကျွန်တော်ဆန်ကိုထည့်ပါတယ်ကျန်တဲ့အင်တီရာတွေမှာကျန်တဲ့လေးပုံသုံးပုံမှာထည့်ရမယ်ဆိုရင်အသီးအနှံအသီးအရွက်နဲ့ကအသားငါးတွေထည့်ပေးပါတဲ့အဲ့လိုစားခြင်းဟာကကျန်းမာတဲ့အစာအာဟာရဖြစ်ပါတယ်တဲ့ဒါတော့အသက်ကြီးတဲ့လူတွေကဒီလိုမျိုးကျွန်တော်ဆင်ခြင်လာမယ်ပြီးတော့လူအလုံးတဲ့လူတွေမေးရလို့ရှိရင်လျှော့ပါတယ်လျှော့ပါတယ်ကြိုးလို့မယ်ခုနကပြောတပကံမှာသမင်းကိုအစုံအစုံပြောထည့်ရလားဆိုအဲ့ကြောင့်မကောက်ဘူးထည့်တော့အဝါမလျှော့နိုင်ဖြစ်နေတာနောက်ကအစီရေလျှော့စားမယ်စီစရာကအဓိကသားအမဲစီဝက်စီပေါ့နော်ဒီလိုစီပြီးနံစီနောက်စားအောင်စီပေါ့နောက်အပြီးနံများများစားပြရမယ်လို့ပြောတယ်တော့ကြားတက်ပေါ့အချိုတက်တွေကိုတက်နေတော့ကန့်တက်ပြီးတော့စားရမယ်ပေါ့ဒါတိုင်ပိနေသည့်အမွှားလေးတမွှားစားပြီးတော့ပြီးလေးငါးမွှားစားတာမျိုးတော့ကျွန်တော်ရှောင်ရမှာပေါ့နော်ဒါကဟိုကြီးလာရင်ကျွန်တော်အဝလာနဲ့ကြောကလေးများလာတယ်ပြီးတော့မှအငံနဲ့ဆိုဒီယမ်ဓာတ်တွေပေါ့ဆိုဒီယမ်ဓာတ်ဆိုတာကခုနကပြောတဲ့ဆိုဒီယမ်ကလိုရိုက်ပါတယ်ဆိုဒီယမ်မိုနိုဂလူတမိတ်ဆိုတဲ့ဒီအချို့မှုန့်ပါတယ်အဲ့မှာဆိုဒီယမ်ဘိုက်ကာဘိုနိတ်ဆိုတဲ့မုတ်ဖုဆော်တာတွေပါတယ်ဒါမျိုးတွေကျွန်တော်ရှော့စားပေးရမှာပေါ့နော်ဒါလောက်ဆိုရင်ကျွန်တော်အဝလာလည်းမဖြစ်ဘူးခုနကပြောတဲ့ယောဂါတွေလည်းကောက်ဝယ်ပြီးသားဖြစ်သွားမယ်ပင်စားအစားပေါ့နော်အဲ့တော့အဓိကရှောင်ရမယ့်အစားအစာတွေကဓာတုပေဒါစိုးစေးတွေပစ္စည်းတွေထည့်ထားတဲ့အစားအစာတွေပေါ့နော်အခုခက်ကတော်တော်ရှင်းသားကြီးတော်များလာတယ်ပေါ့ပေါင်းဝန်းကျင်မှာနောက် fast food လို့ခေါ်တဲ့ဟာတွေပေါ့နော်အလွယ်တကူပေါ့ကျော်လော်ထားပြီးထုတ်ပိုးထားတဲ့ဟာတွေပေါ့ဗျာအဲ့ဒါတွေကိုကျွန်တော်တက်နိုင်ဆုံးဒါတွေကလူတွေကိုကြာလို့ရှိရင်အစိတ်တောင့်နေကင်ဆာယောဂါတွေဖြစ်စေတယ်လို့ပြောတယ်အဲ့တော့လက်လက်ဆက်ဆက်အစားအစာတွေဓာတုပေဒါပစ္စည်းကင်းစင်းတဲ့စိုးစေးတွေကင်းစင်းတဲ့အစာတွေကိုကျွန်တော်အဓိကစားပေးရမှာဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်တော်ရရှိမှာခင်ဗျာကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဘ ഹു အစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်တော်ရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလိုကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
တော်ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကနန်းဟွန်ပါ။ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။ရှမ်းပြည်ညညွရေးကော်မတီအဖွဲ့ကနေငိမ့်ချမ်းရေးနီနောဖလဲပွဲကျင်းပခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခတဲ့စခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့မေလ30ရက်နေ့ကနိုင်ငံတော်သမ္မတအမိန့်နဲ့ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပြီးပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်ဝန်ကြီးတို့ကဒုဥက္ကဋ္ဌတွေအဖြစ်တာဝန်ယူကြမှာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီ လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီစီရေးလုပ်ငန်းကော်မတီဒေတာအတွင်းပြန်လည်နေရချထားရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဆိုပြီးကော်မတီ၄ခုကိုလည်းဖွဲ့စည်းခဲ့ပါတယ်။လုပ်ငန်းကော်မတီတွေမှာတော့ပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ပြည်ထရေးဝန်ကြီးဌာနဝန်ကြီးအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးတွေကဥက္ကဋ္ဌတွေအဖြစ်ကော်မတီအလိုက်တာဝန်ယူဆောင်ရွက်ကြမှာဖြစ်ပါတယ်
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေကမကထပြုတ်ပြီးတော့ရှမ်းလက်နက်ကင်တပ်ဖွဲ့3ဖွဲ့နဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ16ခုပါတီကိုယ်စားလှယ်တရာကျော်က21ရာစုမြန်မာငင်းချမ်းရေးအတွက်နီလန်းရှာဖွေချင်းနီနော့ဖလဲပွဲတောင်ကြီးမြို့မှာကျင်းပခဲ့ပါတယ်။ဇွန်လ1ရက်နေ့နဲ့2ရက်နေ့ကကျင်းပခဲ့တာပါလာမယ့်နှစ်ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဥဆောင်ကျင်းပမယ့်21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားတန်းတူရဲ့အတွက်တင်ပြဆွေးနွေးနိုင်ဖို့ရည်ရွယ်ပြီးဖက်ဒရယ်အခြေခံမူတပ်မတော်ဖွဲ့စည်းရေးမူပုံစံရွေးကောက်ပွဲပုံစံပညာရေးကျန်းမာရေးဆိုင်ရာကိစ္စရပ်များပေါ်ဝင်နှကပြည်ထောင်စုအတွက်ဖွဲ့စည်းမှုဆိုင်ရာမူတို့ကိုဆွေးနွေးကြတယ်လို့သိရပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေရှမ်းပြည်တဝန်းလုံးအတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပတာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။
ကချင်ပြည်နယ်ပူတာအိုခရိုင်ဝေးလံခေါင်ဖျားတဲ့ဒေသတစ်ခုဖြစ်တဲ့တောင်ပေါ်ခုံလန့်ဖူးမြို့နယ်မှာအဆက်မပြတ်မိုးသီးထန်စွာရွာသွန်းလာကြောင်းရွာပေါင်း16ရွာနဲ့အင်ချီ80ကျော်ပျက်စီးကာတမြို့နယ်လုံးရှိလူပေါင်း 1,000 ကျော်သဘာဝဘေးအစာခေါင်းပါမှုဒုက္ခရင်ဆိုင်နေရပါတယ်ပူတာအိုမြို့အရှိတ်မိုင်130ကျော်မှာရှိတဲ့ခုံလောင်ဖူးဒေသဟာသွာလာမှုလည်းခက်ခဲတဲ့နေရာဖြစ်သလိုရေခဲတောင်တွေပြိုကျပြီးရေကြီးမြေပြိုမှုတွေလည်းကျုံနေရလို့အရေးပေါ်အစားအစာအကူအညီလိုအပ်နေတယ်လို့ပူတာအိုဒေသခံတွေကပြောပါတယ်ဆန်အိတ်တအိတ်ချက်ငွေတသိန်းကျော်အထိမြင့်တက်နေပေမဲ့ရောင်းချပေးမဲ့နေရာမရှိတော့ဘူးလို့လဲခုံလောင်ဖူးဒေသခံတွေကပြောပါတယ်ခုံလောင်ဖူးဒေသမှာမိုးများလို့တောင်ရလဲမီးမရှို့နိုင်တော့တာကြောင့်လာမယ့်နှစ်အတွက်ပါအစားအစာပြက်လက်မှုပြဿနာရင်ဆိုင်ရမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်
ကြောင်မီတွင်းနဲ့လည်းပတ်မဲ့ MC အပိလမီဆက်ယုံအလိုမရှိကြောင်းကန့်ကွက်ပြီးနိုင်ပိုစတာတွေကိုတိရခန့်တွေတံဃာတော်တွေနဲ့ပြားတောင်တိတဖွင့်ဖြိုးကြီးအဖွဲ့တို့ဘူးပေါင်းပြီးတော့မွန်ပြည်နယ်ကြိုက်မရောမြို့နယ်ရှိကျေးရွာ20ခန့်မှာစိုက်ထူတွားမှာဖြစ်ပါတယ်။ပိလမီဆက်ယုံကြောင်မီတွင်းနဲ့လည်းပတ်မဲ့အစီအစဉ်ရက်ဆိုင်ပေးဖို့တိရခန့်တွေတောင်းဆိုထားပေမဲ့ဆက်လက်ကောင်တွေပေါ်နေတဲ့အတွက်တိရခန့်တွေရဲ့စန္ဒကိုကုမ္ပဏီအနေနဲ့ပုံမအယုံစိုက်လာဖို့ရည်ရွယ်ချက်နဲ့ပြုလုပ်ကြောင်းပြီးနိုင်ပိုစတာစိုက်ထူရေလှောက်ရှားသူမိနီနီအောင်ကပြောပါတယ်။ပြင်ကြောက်မီတွေတုံချင်းကြောင်ဖြစ်ပေါ်တတ်တဲ့ဆိုးကျိုးတွေကိုရေးသားဖော်ပြထားတဲ့လက်ကမ်းစာဆောင်တွေလည်းဖြန့်ဝေတွားမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်တမ်းမကုံမီရက်ပိုင်းအလိုမှာပြင်ပြားတောင်ဒေတာမှာ MCL မော်ရမြန်ပြည်လက်မီဆက်ယုံအပြင်နောက်ထပ်ပြည်လက်မီဆက်ယုံတိထမှန်တိဆောက်ခွင့်ကိုကျွန်းစီမန့်အင်ဒပ်စထရီလီမိတက်ကိုထပ်မံခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။
မြန်မာနယ်စပ်ကုံတွေရေးဒေတာတရုတ်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေကိုဇွန်လဆန်းမှာတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အလို့သမားတွေကပြောပါတယ်။အရင်အပမီလာကုံပိုင်းကတပတ်ခံကတ်အစိမ်းရောင်ကတ်နဲ့အနီကတ်တွေလုပ်ပေးပြီးအလုံးလုံးခွင့်နဲ့တရုတ်ပြည်ဖက်မှာညအိတ်လုပ်ခဲ့ပေမဲ့အခုချိန်မှာတော့အစိမ်းရောင်ကတ်ကိုပဲခွင့်ပြုတော့တာဖြစ်လို့အလို့အကန့်ခက်ခဲနေကြောင်းအလို့သမားတွေကပြောပါတယ်။တရုတ်ပြည်မှာတရားမဝင်အလုပ်လုပ်ကိုင်နေထိုင်ခြင်းနဲ့တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုဥပဒေအရဖမ်းဆီးဖို့အပရလကထုတ်ပြန်ပြီးနောက်မှာအခုလိုဖမ်းဆီးမှုတွေတင်းကျပ်လာတာဖြစ်တယ်လို့ဆိုပါတယ်။အဖမ်းခံရတဲ့သူတွေကိုတန်ငွေအဖြစ်တရုတ်ယွန်ငွေ900နဲ့အချုပ်15ရက်ကျမှဖြစ်တဲ့အတွက်နေစဉ်လူထောင်ချီဝင်ထွက်သွားတာနေတဲ့မြန်မာနိုင်ငံသားတွေအတွက်အခက်တွေ့စေတယ်လို့အလုပ်သမားတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအခု2016-2019ပညာသင်နှစ်မှာကချင်ပြည်နယ်အတွင်းကကချင်စစ်ပြေးဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအကူအညီမလုံလောက်မှုစတင်ဆောင်အခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေရဲ့အခက်အခဲအခြေအနေတွေနဲ့ပတ်သက်လို့စာမျက်စုစည်းချက်ကိုနှုတ်ပန်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ကအိုထိန်ချုပ်နေမြင့်အတွင်းရှိကချင်စစ်ပြေးဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ကလေးတွေရဲ့ဒီနှစ်2016-2019ပညာသင်နဲ့ကျောင်းအနှံတဲ့နေရာမှာခက်ခဲနေတဲ့အပြင်ကျောင်းဆောင်တွေမလုံလောက်တဲ့ပြဿနာရင်ဆိုင်နေရတာဖြစ်ပါတယ်။အကြီးဆုံးစစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လိုက်စားအနည်းချေရန်စခန်းရဲ့ဒီနှစ်ပညာသင်နှစ်မှာလိုအပ်ချက်ရှိနေတဲ့အပြင်စာတင်ဆောင်လုံလောက်မှုမရှိဘူးလို့စခန်းတာဝန်ခံဦးနော်ဆိုင်ကတော့အခုလိုရှင်းပြခဲ့ပါတယ်
။2016-19ပညာသင်နှစ်အတွက်တောင်းသူတောင်းသားတွေရဲ့လိုအပ်ချက်တွေကိုဘယ်သူဘယ်အဖွဲ့ရှိရနေကူညီလဲဆိုတဲ့အဖြေတော့တော်မရသေးဘူး။တောင်းသားတာလည်းမရှိဘူး။တောင်းခန်းကခြေခန်းလုံးလို့နေရတယ်
ဂျီယန်စစ်ပြေးစခန်းမှာသူငယ်တန်းကနေ9တန်းအထိကျောင်းသားဥယျာဉ်စုစုပေါင်း 2,000 နီးပါးခန့်ရှိကအကူအညီအလုံးအလောက်မရတဲ့အပြင်ရန်ပုံငွေအဖြစ်ဒုက္ခသည်တွေစီကနေကောက်ခံတာမျိုးလုပ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အေပရော်လလည်ခန့်ကလေပြင်းတံခံခဲ့ရတဲ့ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်အနီးကျောင်းသားဥယျာဉ်600ကျော်ရှိတဲ့မကားရန်စခန်းမှာတော့ကျောင်းဆောင်တွေပျက်စီးသွားတာကြောင့်ပြစ်သိပ်ပြီးစာတင်နေရတယ်လို့ပုံနှိပ်စာအုပ်လည်းအလုံးလောက်မရှိဘူးလို့စခန်းအုပ်ဥနော်ဘောက်ကအခုလိုပြောပါတယ်
တောင်းသားတွေကိုညမနဲ့ပြညမဲ့ပုံစံတော့ပေါက်နေတယ်ပုံမှန်ကတော့ကျောင်းခန်းတစ်ခါမှ90ရောက်တော့ပါရမယ်ဆိုတော့အခုကတော့ကျွန်တော်တို့80 90အလောက်ရှိ
စခန်းတိုင်းအတွက်လိုအပ်နေတဲ့ပညာရေးဆိုင်ရာအကူအညီအထောက်ပံ့တွေကိုမကြာခင်လပိုင်းအတွင်းမှာရမှာဖြစ်တယ်လို့ KNO ပညာရေးဌာနတွဲပတ်အတွင်းရင်မူဆရာရှန်လွန်ကပြောပါတယ် KNO ထိန်းချုပ်နေမြေစစ်ပြေဒုက္ခသည်စခန်းတွေမှာစတင်ပေးနေတဲ့စေတနာဝန်ထမ်းဆရာဆရာမတွေကို KNO ပညာရေးနဲ့ကချင်နှချင်းခရိယံအဖွဲ့ချုပ် KBC တို့ကအခြား NGOs အဖွဲ့များနဲ့ပူးပေါင်းပြီးထောက်ပံ့ပေးနေတာလည်းဖြစ်ပါတယ်ရှင်
ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့နိုင်ငံရေးပါတီ18ခုကပါတီကိုယ်စားလှယ်တွေရန်ကုန်မြို့မှာရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးတစ်ရက်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အချိန်မီအမည်စီရင်ပေးပို့ထားတာမရှိဘူးဆိုပြီးအစည်းအဝေးရောက်လာတဲ့ရှမ်းတိုင်းသားများဒီမိုကရေစီ SNLD အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌနဲ့တွဲဖက်အသွင်းရေးမှူးကိုတော့တက်ရောက်ခွင့်မပေးခဲ့ပါဘူး။ဒီအကြောင်းကိုဆိုင်းမုံကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
အနာဂတ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးအတွက်ရှမ်းပြည်တွင်းနေနိုင်ငံရေးပါတီများတစ်စိတ်တဝန်းတည်းဖြစ်စေဖို့ပြည်နယ်ကိုအခြေခံတဲ့နိုင်ငံရေးပါတီများအုပ်စုဖွဲ့စည်းနိုင်ရေးအတွက်တိကျရည်ရွယ်ပြီးအစည်းအဝေးခေါ်ယူတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ရန်ကုန်မြို့ Orchid Hotel မှာကျင်းပခဲ့တာပါ။ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အပါအဝင်တပါတီကိုယ်စားလှယ်၂ယောက်နှုန်းနဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ18ဖွဲ့ကိုဖိတ်ကြားပါတယ်။တို့ပေမဲ့ SNLD ကိုစလေအဖြစ်အစည်းအဝေးတွားတဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်နဲ့ပြောခွင့်ရလည်းဖြစ်တွဲဖက်အတွင်းရေးမှုလည်းဖြစ်တဲ့ဆိုင်လိတ်တို့ကိုအစည်းအဝေးခန်းထဲဝင်ခွင့်မပေးတဲ့အတွက်ဒီကိစ္စဟာရိုးတားမှုမရှိဘူးလို့ SNLD ပါတီထွေထွေတွင်းရေးမှုဆိုင်ညွန့်လွင်ကပြောပါတယ်
။ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါ။နိုင်ငံရေးသမားဆိုတာမျိုးမလုပ်ရပါဘူး။ကိုကျူးရှာတဲ့လူမလို့ဒါလုပ်တာဖြစ်တယ်လို့ပြောချင်တယ်။ရှမ်းပြည်အဖွဲ့ချုပ်ဖွဲ့စည်းဖို့ကိစ္စမှာရှမ်းပြည်နယ်မှာနေရာ40နိုင်တာလေ SNL ကိုဝင်ခွင့်မပေးဘူးဆိုတာဟိုကအတိအမြင်ကဟိုရိုးသားမှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ
်ရှမ်းပြည်နိုင်ငံရေးပါတီများဖွဲ့ချုပ်ဖွဲ့စည်းရဲ့အတွက်အစည်းအဝေးဖိမြောက်ရေးမှာပါဝင်တဲ့ Federal Bitong Su Institute ဒုတိယဥက္ကဋ္ဌဦးစောတာဦးကတော့အစည်းအဝေးလုံခြုံရေးအတွက်ကြိုတင်မိစင်းမရလို့ဖြစ်တယ်လို့ပြောပါတယ
်အဲ့မတန်ခင်က9နာလောက်ရှိမှကျွန်တော်ဆင်းချုပ်ပါတယ်ဘသူတက်မလဲပေးထားတဲ့ဆင်းတဲ့အကောင်တော့ဆိုတော့တကယ်လို့အစည်းအဝေးစနေပြီဆိုမှရောက်လာခဲ့လို့ရှိရင်ကျွန်တော်အလားအစည်းအဝေးခန်းထဲရောက်နေကြတော့မယ်ဆိုတော့ဒီ Hotel Reception မှာပဲ meeting တောင်းပြီးတော့ဒီဆင်းတွေကိုဒီမှာပါတဲ့ပုံစံနဲ့တွေ့ပြပါချန်နဲ့ဟာတော့ကျွန်တော်တို့တားထားပြပါဆိုတော့ကျွန်တော် media ကိစ္စတွေနောက်ပြီးတော့ကျွန်တော်တို့စိတ်နောက်ရှက်ဖြစ်နိုင်သေးတဲ့ပုံစံတွေအဝေးမခံချင်ပါဘူး
အဲ့ဒီအစည်းအဝေးမှာတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်အခြေစိုက်ဂျာပြူပါတီပါဝင်ရှမ်းပြည်တိုင်းရင်းသားပါတီစက်တုံးခုကရှမ်းပြည်နယ်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းဖို့တဘောတူကြောင်းလက်မှတ်ရေးထိုးကြပြီးအဲ့ဒီနေ့မှာပဲကြေညာချက်တဆောင်ထုတ်ပြန်ခဲ့ကြပါတယ်
ကိုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူသွားမဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
26ဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကို burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင
်အ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောဒါရှင်များခင်ဗျာ။တန်းနဲ့ချီတဲ့အီသီယိုးပီးယားနိုင်ငံသားတွေအတွက်မရှိမဖြစ်လိုအပ်တဲ့သွေးလှူဒန်းပေးခြင်းကနေ American ပြည်တော်စုနဲ့အီသီယိုးပီးယားနိုင်ငံတို့ကြားကျေးဇူးတရားနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်စဉ်အတစ်တွေပုံမှုဖြစ်ထွန်းစေပါလိမ့်မယ်။အီသီယိုးပီးယားကျန်းမာရေးဝန်ကြီးဒေါက်တာခဲဆတ်တဘီယာဟန်အဒမဆိုနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID အဖွဲ့ရဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒဲနစ်ဝါလာရုဟာများမကြာသေးခင်ကပဲအီသီယိုးပီးယားနိုင်ငံရဲ့မြို့တော်အက်ဒစ်အဘာဘာမှာအမျိုးသားသွေးလူပန်းနဲ့သွေးဖြန့်ပြူရေးဝန်ဆောင်မှုဌာနအဆောက်အဦစတင်ဆောက်လုပ်မှုအုတ်မြစ်ချပွဲအခမ်းအနားဖွင့်လှစ်ပေးခဲ့ပါတယ်။ဒီဌာနအသစ်မှာကျန်းမာရေးဝန်ကြီးဌာနအတွက်အထောက်အကူအဖြစ်သွေးလှူဒန်းမှုကိုလက်ခံပေးခြင်းသွေးနဲ့သွေးနဲ့ပတ်သက်တဲ့အရာတွေကိုစစ်ဆေးပေးခြင်းအဆင့်ဆင့်နဲ့26တန်းနီးပါးရှိတဲ့အီသီယိုးပီးယားနိုင်ငံသားတွေအတွက်အတက်ကဲဆဲမှုသွေးဖြန့်ဖြူးပေးရေးလုပ်ငန်းတွေကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။ကုဗမီတာ9300အကျယ်ရှိတဲ့နေရာအတွင်းသွေးသွင်းပေးတဲ့ဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်မဲ့ဌာနချုပ်အုပ်ချုပ်ရေးအဆောက်အဦစာရွက်စာတမ်းထိန်းသိမ်းရေးတင်နန်းပေးရေးအစည်းအဝေးကျင်းပဖို့စတဲ့နေရာတွေပါဝင်မဲ့အဆောက်အဦတွေပါဝင်မှာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံအတွင်းသွေးလွဲလွဲသွေးသွင်းပေးတဲ့ဝန်ဆောင်မှုတိုးချဲ့အားကောင်းလာအောင်လှုပ်ဆောင်ပေးရတဲ့အကြောင်းရင်းတွေကအဓိကအချက်တစ်ခုကတော့သွေးသွင်းပေးရကနေ HIV ပိုးပြန့်ပွားမှုရော့ကျစေဖို့ဖြစ်ပါတယ်။ဒီဌာနတင်မှာသွေးလက်ခံရရှိတာနဲ့သွေးထဲမှာ HIV ပိုးနဲ့တခြားကူးစက်စေတဲ့ပိုးရှိမရှိစစ်ဆေးပေးနိုင်မှာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံမှာကောင်းမွန်တဲ့သွေးသွင်းနဲ့ဝန်ဆောင်မှုပေးရခြင်းရဲ့တော့ချက်ကြတဲ့အချက်ကတော့ကိုဝင်ဆောင်မိခင်တည်ဆုံမှုရေအတွက်ကိုချော့ချရေးအတွက်ဖြစ်တယ်လို့အုတ်မြစ်ချပွဲအခမ်းအနားမှာမစ္စတာဝဲလာကပြောဆိုပါတယ်။အီသီယိုးပီးယားနိုင်ငံမှာကိုဝင်ဆောင်မိခင်တွေတည်ဆုံမှုဖြစ်ရတဲ့အကြောင်းရင်းတွေနဲ့သွေးအဆက်မပြတ်တွန်ရာကနေဖြစ်ပေါ်ကြပြီးအဲ့ဒီအဖြစ်အပျက်ကိုသွေးသွင်းပေးခြင်းနဲ့ကာကွယ်ပေးနိုင်ပါတယ်။အမျိုးသားသွေးလူပန်းနဲ့သွေးဖြန့်ဖြူးရေးဝန်ဆောင်မှုဌာနအဆောက်အဦဒီဇိုင်းပုံစံထုတ်ရေးစီစဉ်ဆောင်ရွက်ရေးနဲ့ဆောက်လုပ်မှုစတင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လက်အတန်းကျအချိန်ယူလှုပ်ဆောင်စေခဲ့တယ်လို့မစ္စတာဝဲလာကပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့အီသီယိုးပီးယားနိုင်ငံအတွက်နှစ်စဉ်စုဆောင်းမှုလိုအပ်တဲ့သွေးပမာဏရဲ့25ရာခိုင်နှုန်းကျော်ကိုဒီဌာနကြီးကနေစွမ်းဆောင်ပေးမှဖြစ်ပါတယ်။နောက်ထပ်ပြီးတော့လည်းဒီဌာနကနေသွေးနဲ့တက်ဆိုင်တဲ့ထုတ်ကုန်တွေဖြန့်ချိမှုကိုကြီးကြပ်ဆောင်ရွက်ပေးခြင်းအီသီယိုးပီးယားနိုင်ငံရဲ့မြို့ပြနဲ့ကျေးလက်ဒေသတွေမှာသွေးသွင်းပေးတဲ့ဝန်ဆောင်မှုတွေကိုတိုးချဲ့ပြုလုပ်ပေးမှဖြစ်ပါတယ်။ USAID အနေနဲ့ဒီဌာနအဆောက်အဦတည်ဆောက်မှုကိုနှစ်နှစ်အတွင်းပြီးစီးဖို့မျှော်မှန်းထားပြီးဆောက်လို့ရေကုန်ကြစီဒေါ်လာ5တန်းကိုအမေရိကန်သမ္မတရဲ့ AIDS ရောဂါတက်တာစေရေးအရေးပေါ်ရန်ပုံငွေ PEPFAR ကနေကူညီထောက်ပံ့တာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံသားတွေရဲ့ကျန်းမာရေးဝန်ဆောင်မှုတိုးတက်ကောင်းမွန်စေရေးအတွက်ရေရှည်မိဖက်အတူတကွဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူဝမ်းမြောက်မှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီးတော့ VOE ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။မြန်မာပအဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့2015ခုနှစ်နှစ်ပတ်လည်အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးမြန်မာနိုင်ငံတွင်ကလေးငယ်တွေကိုလက်နက်ကိုင်ပဋိပက္ခတွေတပ်သွင်းမှုပေါင်း218မှုရှိခဲ့တယ်လို့ကုလသမဂ္ဂတက္ကသိုလ်တင်ငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးမှုချုပ်ရဲ့ထူးကိုစလေရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းအကြမ်းဖက်ချင်းချောက်မှုတွေကိုကြည်ရန် IS အစွန်းရောက်ဖွဲ့လို့အဖွဲ့ရဲ့ဖြန့်ကျက်မှုတွေဟာအရှိတောင်အာရှရုရှားမြောက်ပိုင်းနဲ့အာဖရိကတဲ့အပအဝင်ဒေသတွေမှာပိုးပြီးကြီးထွားလာနေတယ်လို့အမေရိကန်နိုင်ငံကြီးဌာနအကြမ်းဖက်မှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကနာမည်ကြီးဟိုတယ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တပ်နက်သမားတွေကိုလုံခြုံရေးတပ်တွေကပစ်တက်ခဲ့တဲ့နောက်မှာဒီတိုက်ခိုက်မှုကြောင့်သေဆုံးရသူအရေအတွက်ဟာ24ယောက်ရှိသွားပြီလို့ဆိုမာလီယာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့အတွက်ရှေ့ဆုံးကပြင်းနေတဲ့ဟီလာရီကလင်တန်ဟာကျေသပရင်းနေကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးမင်းကွန်းပြောကြားမှာပိုင်ပြိုင်ဖက် Republican Party ကဒေါ်နယ်ထရမ့်ကိုအန်ဒီယားရှိပြီးသမ္မတဖြစ်ဖို့အတွက်အရေးချင်းမပြည့်တယ်လို့ပြောလိုက်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်ကျမကတော့နနာချမ်းပါရှင်VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်အားပေးတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.